သမရဦးသိန်းစင်ရဲ့တတိယအကြိမ်မြောက်အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမှာပြုပြင်ပြောင်းလဲဖော်ဆောင်နိုင်တဲ့မြန်မာနိုင်ငံအရေးနိုင်ငံထိပ်ပိုင်းကောင်းဆောင်နေတဲ့ဆွေးနွေးမှုဥရောပနိုင်ငံတွေရဲ့ကူညီပံ့ပိုးမှုတွေဟာမြန်မာပြည်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အမြင်အမျိုးမျိုးကိုမတ်စုမွန်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
September 10ရက်နေ့မှာအဆုံးသတ်သွားပြီဖြစ်တဲ့သမရဥသိန်းစိန်ရဲ့ဂျာမနီ၊ဆွစ်ဇာလန်နဲ့နယ်သာလန်အနောက်ဥရောပ၃နိုင်ငံဆက်ရက်တာကြာမြင့်ခဲ့တဲ့ခီးစဉ်အတွင်းမှာနိုင်ငံတော်ဝန်ကြီးချုပ်သမရတွေအပါအဝင်ဝန်ကြီးတွေနဲ့မြန်မာသမရနဲ့ကိုယ်စားလှယ်အဖွဲ့ကြားမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်နှစ်နိုင်ငံသဘောတူညီမှုတွေချမှတ်ခဲ့ကြပါတယ်။ဥရောပနိုင်ငံတွေဘက်ကမြန်မာပြည်သူတွေလိုအပ်နေတဲ့အဆင့်မြင့်နည်းပညာပိုင်းဆိုင်ရာကူညီမှုတွေနဲ့ငွေကြေးထောက်ပံ့မှုတွေပေးဖို့ဆွေးနွေးခဲ့တယ်လို့ရေရင်းမြစ်ဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုအပါအဝင်ဥယျာဉ်ဆိုင်ပြိုးမှုအတတ်ပညာတွေကိုလည်းမြန်မာသမရဥသိမ်းစိန်ကိုယ်တိုင်ကွင်းဆင်းလေ့လာခဲ့တာကိုတွေ့ရပါတယ်။ဒီလိုမျိုးဥရောပခီးစဉ်တွင်မှာဥရောပနိုင်ငံခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးလေ့လာမှုသဘောတူညီချက်တွေဟာမြန်မာပြည်သူတွေရဲ့လက်တွေ့ဘဝကိုအမှန်တကယ်အကျိုးသက်ရောက်မှုရှိစေမလားဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကလယ်သမားတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမှသာအကျိုးရှိနိုင်မယ်လို့ဆိုပါတယ
်။အခြေခံလိုအပ်ချက်တွေပဲလိုအပ်တယ်လို့အားကျန်သွားပြီးသားတော့အခြေခံလိုအပ်ချက်တွေပေါ့နော်အခြေခံလိုအပ်တယ်ဆိုတာလည်းအတန်းအမှန်တောင်းကုန်သမားတွေရဲ့ကျင်းမီတေချာလေးကိုကျင်းမီကန်ဆိုင်ကဖြစ်နေတဲ့တေချာလေးကိုဖြည့်ရှင်းမှုလို့ရတယ်။ဒါကြောင့်ရူရူတခဏရတဲ့တေချာလေးစီးပွားကတခဏရတဲ့တေချာလေးနောက်ကနိမညာပိုင်းဆိုင်ရာအားနည်းနေတဲ့တေချာလေးဒါတွေအားလုံးဟာချက်ချင်းလို့ရမယ့်တေချာလေးအများကြီးတို့အနေပါလေ။
သမရဦးသိန်းစိန်ရဲ့ဥရောပခီးစဉ်အတွင်းတောင်ယာစိုက်ပျိုးရေးနဲ့လေယာဉ်လုပ်ငန်းတွေကိုလက်တွေ့ကွင်းဆင်းလေ့လာခဲ့မှုနဲ့ပတ်သက်လို့မြမရေးလေ့လာသူဦးအောင်သူငိမ့်ကအခုလိုသုံးသပ်ပါတယ်
။သမရအနေနဲ့ကသူကအထူးသဖြင့်သူဘာခေါမလဲစိတ်ပါတဲ့လုပ်ငန်းတွေရှိတာပေါ့နော်ဆိုတော့အထူးသဖြင့်တော့သူကဒီကြေးလက်ဒေတာဖွံ့ဖြိုးရေးနဲ့ဒီဆေးရမှုပေါက်ရောက်ရေးပေါ့အဲ့ဒါကလည်းသူကပြောလာတဲ့ခါကျတော့ကျွန်တော်ထင်တာကဒီကိစ္စကိုသူတွန်းပြီးလှုပ်ချင်တဲ့ပုံစံရတယ်လို့ထင်တယ်အဲကျွန်တော်သိရတော့ပေါ့ဒီနယ်သာလန်ကအဖွဲ့စည်းတစ်ခုကဒီမြန်မာပြည်မှာဒီ AR မြစ်ကြောင်းပါပေါ့နော်မြစ်ကြောင်းထိန်းသိမ်းရေးလည်းပါတယ်နောက်တစ်ခါကျတော့ဒီလိုဆေးအသေးလေးတွေအများကြီးနဲ့တရားစစ်ထုတ်တာတို့ရေရရှိရေတို့ဒီလိုဟာတွေလောက်ဖို့ကြိုပြီးတော့လေ့လာလာခဲ့တဲ့ဟာတွေရှိတယ်။ဆိုတော့ဒါပေမဲ့တကယ်တကယ်လက်တွေ့အကောင့်ထဲဖော်ဖို့ဆိုရင်တော့ကျွန်တော်တို့ဒီမှာငွေတွေလည်းလိုတာပေါ့နော်။နောက်တစ်ခါကျတော့နည်းပညာလည်းလိုတယ်ပေါ့။ဆိုတော့အဲ့တော့ကျွန်တော်ထင်တာကတော့သမရကတော့သူစိတ်ပါလို့သွားလေ့လာတယ်လို့ပဲထင်ပါတယ်။ဆိုတော့ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒီမှာဘယ်လိုအပြန်သုံးချမလဲအကောင့်ထဲဖော်မလဲပေါ့နော်။ဆိုတော့အဲ့ဒါကတော့ကြံတဲ့ကိစ္စတွေလည်းအများကြီးဆိုင်တယ်လို့ထင်ပါတယ
်။ဥရောပနိုင်ငံတွေရဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးကူညီမှုတွေဟာအမှန်တကယ်လက်တွေ့ကြကြဆောင်ရွက်နိုင်ခြင်းရှိမရှိနောက်ပြီးတော့ငွေကြေးသုံးစွဲမှုတွေမှာလည်းပွင့်လင်းမြင်သာမှုရှိတဲ့စနစ်ကျတဲ့လှုပ်ဆောင်မှုတွေဖြစ်နိုင်သလားဆိုတာကိုလည်းစောင့်ကြည့်လေ့လာဖို့လိုတယ်လို့မြမအရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်။အမေရိကန်ကလည်းဖြစ်ဖြစ်ဟိုဥရောပတလန်တာပဲဖြစ်ဖြစ်အနောက်နိုင်ငံတွေကလည်းဖြစ်ဖြစ်အကူအညီတွေထောက်ပံ့နေကြပါပြီ။2012ခုနှစ်နောက်ပိုင်းမှာတော်တော်များများဆက်စားဝယ်နေကြောက်ပြရတယ်ပေါ့ဗျာ။အရင်ကတည်းကမှလက်လက်တဲ့စောင့်ကြည့်လေးလားအစီအခံမှုအပိုင်းအတူအားနဲ့တော့တွေ့ရတယ်။အဲ့ဒီအခါကျတော့ဒီလိုမှရှိတဲ့လက်လက်တဲ့ရပ်ပတ်အဖို့ရှိတယ်။လက်လက်တဲ့ပညာရှင်တွေဒါမှမဟုတ်လေနိုင်ငံတကာမှာရှိတယ်ပေါ့ဗျာ။လက်လက်တဲ့ဒီစောင့်ကြည့်လေးလားရဲ့အဖွဲ့တွေအဲ့အဲ့ဒီလိုမျိုးတွေနဲ့ထိမ့်ညီပြီးတော့အခုဒီအထောက်ပံ့နေတဲ့အောက်ခြေပြည်သူတွေအပေါ်မှာအကျိုးပြုနိုင်မှုထိရောက်နိုင်မှုတွေကိုဆက်လက်ဆန်းစစ်ဖို့လိုအပ်မယ်လို့မြင်နေ။အခုအချိန်ဒီအဲ့ဒီအပိုင်းလှုပ်ဆောင်မှုဟာအတော်အားနည်းတော့တွေ့ရတယ်ဗျာ။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒီနိုင်ငံတွေအားလုံးကအဓိကအလေးနဲ့ထားပြီးရောလေ့လာပြီးတော့ဒီကိစ္စလေးလုပ်ဖို့လိုတာပေါ့ဗျာ။
သမရဥသိန်းစိန်ဟာ2013ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ8ရက်နေ့အထိဥရောပ9နိုင်ငံဖြစ်တဲ့နော်ဝေ၊ဖင်လန်၊ဩစတီးရီးယား၊ဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုသွားရောက်ခဲ့တယ်လို့2013ခုနှစ်ဇူလိုင်လ14ရက်ကနေ20ရက်နေ့အထိလည်းဥရောပ9နိုင်ငံဖြစ်တဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံကိုသွားရောက်ခဲ့ပြီးဖြစ်ပါတယ်။အခုတတိယအကြိမ်မြောက်ဥရောပခီးစဉ်မှာတော့ဂျာမနီ၊ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေစီကိုသွားရောက်တာဖြစ်ပါတယ်ရှင်။